ီဟာကဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်။မြန်မာကတော့ကဘာအစီးအဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘယ်သူကဘယ်သူကိုစွန့်မိုးမယ်ဆိုတာသတ်မှတ်နိုင်ပါလေ။စစ်ဆိုးရခေတ်အနည်း20ကျော်ကာလတရုတ်အားကုန်နဲ့ရပ်တည်ခဲ့တဲ့အချိန်အဟောင်းဟာဆက်လက်ရှင်သန်နေသေးဖြစ်ပါလေ။ပြင်းနဲ့ချုပ်ရှိတဲ့စစ်ဆိုးရကိုအကူအညီပေးတဲ့တရုတ်ကိုတိုင်းသူပြည်သားကအမုန်းပွားကြပါတယ်။ပြည်သူစန့်ယူနေမြေဆုံစီမံကိန်းကိုဦးသိန်းစိန်အစိုးရကရပ်ဆိုင်းလိုက်ပေမဲ့တရုတ်စီးပွားရေးစွန့်မိုးမှုဟာလျော့မသွားပါဘူး။ NLD အစိုးရကမှလည်းတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်။တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့ Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလကပဲတရုတ်မြန်မာစီးပွားရေးဈေးကြံတည်ဆောက်ဖို့နာလည်းမှုစာကျင်လွာလက်မှတ်ရေးထိုးကြပါတယ်။တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ်သူတေပီ၂ဦးလေးပါတဲ့စာတမ်းကိုလွန်ခဲ့တဲ့မတ်လက International Group Center ကထုတ်ပြန်ထားပါတယ်
။မြန်မာပြည်သူပြည်သားတထောင်ကျော်ရဲ့တရုတ်နဲ့ပတ်သက်တဲ့အမြင်တွေ့ဆုံမေးမြန်းပြီးတင်ပြထားတဲ့စာတမ်းဖြစ်ပါတယ်။လုပ်ငန်းတဘာဝချင်းတူနေတာတော့မေးမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးတန့်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်။တရုတ်ရဲ့ယင်းနီမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ်။ပြိနေတဲ့အစီအစိုးရနဲ့လက်တွဲခဲ့တဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထဲပေါ်တဲ့အရက်မှာဒေသခံတွေကြေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သုတေသီတွေကဆိုပါတယ်။ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဈေးညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစံကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ရပါတယ်။ဒါကြောင့်မို့ပြည်သူနဲ့ဆက်ဆံရေးအဆင်ပြေရေးနဲ့တာဝန်သိဒေသခံကုမ္ပဏီနဲ့လက်တွဲနိုင်ရေးဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေလက်ကင်ထားရမယ့်မူဝါဒဖြစ်တယ်လို့ဆိုပါတယ
်။တရုတ်စီးပွားရေးစီမံကိန်းတွေကို NLD အစိုးရကလက်ခံမှုမြန်မာပြည်သူတွေအမြင်ကောင်းလာအောင်တရုတ်ကြိုးပမ်းမှုစတာတွေကြောင့်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာပုံရပါတယ်။ဒီကြောင့်ကိုမြမဗျူဟာနဲ့ဘူဝါဒလေးလာရေးအင်စတီကျူရဲ့ဖေဗူလာထုတ်တရုတ်နဲ့အလွာဆုံးဆက်ဆံရေးမဟာဗျူဟာစာတမ်းမှာပေါ်ပြပါတယ်။ယူနန်နဲ့လန်ဒန်တက္ကသိုလ်ဘွဲ့ရာသူတေတီခင်ခင်ကျော်ကြီးပြုစုတဲ့စာတမ်းပါပဲ။ပြည်သူထောက်ခံမှုရယူရမှာအလွာအသေးသေးကအရေးပါသူတွေကိုတရုတ်ပြည်ကိုဖိတ်ခေါ်တဲ့မိကိုလည်းသုံးပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းဖိတ်ခေါ်ခံရလို့တရုတ်ပြည်ကိုတွားရောက်သူ1000လောက်ရှိကြောင်းသိရပါတယ်။
ပြည်သူထောက်ခံမှုသာရရင်မြစ်စုံစီမံကိန်းပြန်လည်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တရုတ်ကယူဆထားပုံရပါတယ်။မြစ်စုံစီမံကိန်းနဲ့ဆက်ဆက်နေတဲ့အရက်ကဒေသခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်73ဦးကို2016ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွယ်ရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲပေါ်နေပုံကိုပြသခဲ့ပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံနဲ့ဝန်ကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းဒီခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်။ဒီလိုအခြေအနေမှာရခိုင်ကဗင်္ဂလီရိုဟင်ဂျာပြည်ထနာပေါ်လာတဲ့အတွက်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်အကာအကွယ်ယူရတဲ့ဘဝပြန်ရောက်သွားပါတယ်။ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ကအကာအစည်းရနေတယ်လို့ခင်ခင်ကျော်ကြီးကသုံးသပ်ထားပါတယ်
။တရုတ်ရဲ့ Road and Belt Initiative စီမံကိန်းကိုရဝင်းလမ်းကြောင်းလို့လည်းခေါ်ပါတယ်။ဒါပေမဲ့မြန်မာဘက်ကကြည့်ရင်တော့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်လို့ပြောရင်ပိုပြီးရှင်းပါလိမ့်မယ်။ဒီစင်မာကိန်းမှာပါဝင်လာတဲ့မြန်မာဟာတရုတ်အကျွေးပြည်လာနိုင်တယ်လို့မြန်မာရေးရကျန်းကျင်သူဘတ်တင်စစ်နာကဆိုပါတယ်။ဥသိန်းစုံလက်ထက်2013မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာ100မြန်မာကိုထုတ်ချေးပါလေ။အခုတော့ချင်းမွေနဲ့ဝယ်တဲ့ဆက်ပစ္စည်းဟာသုံးလို့မရတော့ပါဘူး။ဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတော့ပဲလို့ထောက်ပြပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမှာကိန်းပါလေမြန်မာကအဖြစ်သာအဖြစ်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဗတ်တင်လစ်နာကဆိုပါတယ်။ဒါပေမဲ့ယင်းနီးမြုံနာမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းကတော့ကျွေးပြီးမယ်အခြေအနေရောက်เสียအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမှာကိန်းကိုကွန်ဆယ်ရခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဝေဒပညာရှင်ရှွန်တန်နယ်ကလည်းကြောက်ဖြူရင်နဲ့စိတ်ကန်းဟာ ယုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့မချာမီကပြောဆိုသွားပါတယ်ခင်ဗျာ